အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီး American Congress လွှတ်တော်ကိုတာလီဘန်တွေစာရေးသားပန်ကြားရမှာအချက်လက်တွေကိုလိုသလိုဆွဲဖော်ပြထားတယ်လို့ American ကတုံ့ပြန်လိုက်ပါတယ်။အာဖဂန်နိုင်ငံမှာတာလီဘန်တွေဩဂုတ်လလည်းကတကြော့ပြန်အာဏာရခဲ့ပြီးတဲ့နောက်အာဖဂန်ရဲ့ပြည်ပအရန်ငွေဒေါ်လာ6ဘီလီယံခွဲကို American ကထိန်းချုပ်ခဲ့တာဖယ်ရှားပြီးစီးပွားရေးတန်ခတ်မှုတွေအဆုံးသတ်ဖို့အတွက် American လွှတ်တော်အမတ်တွေကိုတာလီဘန်တွေကဗိုလ်တပူးနေမှာအိတ်ဖွင့်ပေးစာရေးသားခဲ့တာပါ။ပိတ်ဆို့တန်ခတ်မှုတွေနဲ့နိုင်ငံတကာဗန်ဒါရေးထောက်ပံ့တွေမရတဲ့အတွက်အကူအညီအားထားနေရတဲ့အာဖဂန်စီးပွားရေးပြိုကွဲရာအကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မော်တာကီကရေးသားခဲ့တာပါ။တာလီဘန်တွေလက်ထက်မှာအစွတ်ဝန်ထမ်းတွေကိုလစာမပေးနိုင်သလိုလိုအပ်တဲ့ကုန်ပစ္စည်းတွေလည်းပြည်ပကမတင်သွင်းနိုင်ပဲဖြစ်နေပါတယ်။အာဖဂန်ဆိုင်အမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝဲစ်ကတော့အာဖဂန်နိုင်ငံမှာတာလီဘန်တွေမထိန်းချုပ်ခင်ကတည်းကကိုဗစ်ရောဂါဒဏ်ကိုရောနှစ်နဲ့ချီတဲ့မိုးကောင်ရေရှားမှုစစ်ဖြစ်နေမှုတွေကြောင့်စီးပွားရေးရောလူသားစာနာမှုအခြေအနေပါအတော်ဆိုးဝါးနေရတယ်လို့ပြောပါတယ်။တကယ်လို့တာလီဘန်တွေကအမေရိကန်ထောက်ခံပံ့ပိုးပေးနေတဲ့အာဖဂန်အရင်အစိုးရနဲ့ညှိနှိုင်းမှုမလုပ်ဘဲစစ်တပ်အာဏာသုံးအုပ်ချုပ်နေမှဆိုရင်အခြေခံဝန်ဆောင်မှုတွေပေါ့ဝင်လူသားစာနာမှုမဟုတ်တဲ့နိုင်ငံရေးချက်အကူအညီတွေကိုရက်ဆိုင်ပြင်မှာဖြစ်ကြောင်းပြောသလိုအမျိုးသမီးတွေ main clay တွေလူနည်းစုတွေရပိုင်ခွင့်ကိုလေးစားဖို့အဖွဲ့အစည်းပေါ့ဝင်တဲ့အစိုးရတက်ဖွဲ့စည်းဖို့နဲ့အကြမ်းဖက်ဝါဒတိုက်ဖျက်မှုလုံးမှတည်ဝင်အသိမှတ်ပြုတာပံ့ပိုးတာတွေကိုလုပ်ပေးမယ်လို့လည်းပြောပါတယ်။